ငင်းညာရဲ့နိုဘယ်ဆုရှင်တရုတ်နိုင်ငံရဲ့အတိုက်ခံလူရှောက်ဖို့စေဝါကုသမှုခံယူနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကနေဆရာဝန်တဦးဆေးလွတ်ပေးဖို့စီစဉ်နေပါပြီ။အသက်62နှစ်အရွယ်လူရှောက်ဖို့ဟာတရုတ်နိုင်ငံမှာအခြေခံလူ့အခွင့်အရေးနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အကြမ်းမဖက်တိုက်ပွဲဝင်ခဲ့တာကြောင့်2009ခုနှစ်ကနိုင်ငံတော်ပုံကန့်မှုနဲ့17နှစ်အကျဉ်းကျခဲ့ပြီးအသေးကင်ဆာနောက်ဆုံးအဆင့်ခံစားနေရတာကြောင့်ဇွန်လကုန်ပိုင်းကဆေးကုသဖို့အတွက်တရုတ်နိုင်ငံအရှိမြောက်ပိုင်းရှန်ယဲမြို့ကဆေးရုံကိုပို့ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနအရှိအာရှဌာနပြောခွင့်ရသူအန်နာရစ်ချီအဲလန်ကအမေရိကန်ဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေတရုတ်နိုင်ငံကိုခီးသွားလာနိုင်ရေးအတွက်အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနအနေနဲ့အကူအညီပေးမှာဖြစ်ပြီးတော့တရုတ်အာဏာပိုင်တွေကိုလည်းအမေရိကန်ဆရာဝန်တွေကိုလူရှောက်ဖို့စီအခန့်အသတ်မရှိသွားလာခွင့်ပြုဖို့ပန်ကြားထားပြီးဖြစ်တယ်လို့ပြောပါတယ်။ပုံမှန်အဖြစ်တရုတ်ရေးကြီးပုဂ္ဂိုလ်တွေကနေရာပေးလို့ရှိတဲ့တရုတ်ဆေးဘက်ပညာသိပ္ပံတက်ကတူရေးဆေးရုံရဲ့23တံမှာလူရှောက်ဖို့ဆေးဝါးကုသခံယူနေရတာဖြစ်ပါတယ်ရှင်။